ဂုတ်လ9ရက် Arab News သတင်းစာမှာအာရှတိုက်အတွင်းနိုင်ငံတွေအနေနဲ့မြန်မာစစ်အစိုးရဘက်ကယာစတန်ပေးသင့်ပြီဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖြစ်အစိုးရဖွဲ့ခဲ့ပါတယ်။2008အခြေခံဥပဒေအရနိုင်ငံမှာအရေးပေါ်အခြေအနေနဲ့ကြုံတွေ့ရတဲ့အခါစစ်တပ်ကနိုင်ငံတော်အာဏာကိုထိန်းသိမ်းဆောင်ရွက်ရမယ်ဆိုတဲ့အတိုင်းလွတ်ဆောင်ခဲ့တာဖြစ်တယ်လို့အာဏာသိမ်းအဖွဲ့ကဆိုပါတယ်။အခုတော့စစ်တပ်ကဖွဲ့စည်းပုံအခြေခံဥပဒေပါအရေးပေါ်ဆောင်ရွက်ရမယ့်ကိစ္စတွေကိုကြော်လွန်လှုပ်ဆောင်လာပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ကိုယ်သူနိုင်ငံတော်ဝန်ကြီးချုပ်အဖြစ်ခန့်အပ်အင်းဆောင်အစိုးရဖြစ်ဖွဲ့စည်းပြီးနှစ်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပမယ်လို့တန်တရားဖြစ်ဖွယ်ကတိပြုပြောဆိုခဲ့ပါတယ်တဲ့။အခြေခံဥပဒေပါပြဋ္ဌာန်းချက်အရနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာယာယီအဖွဲ့အစည်းတရားသာဖြစ်ပါတယ်။ပုံမှန်အစိုးရတရားပုံစံဘက်ကနေကြည့်မယ်ဆိုရင်စီအုပ်ချုပ်ရေးဟာပုံမှန်ရှိကြတဲ့ပုံစံဖြစ်ပြီးရေးပေါ်အခြေအနေကိုထိန်းထားတာဒီမိုကရေစီနှိကျရွေးကောက်ပွဲတွေကိုအကန့်အသတ်မရှိရွှေဆိုင်တာတွေလုပ်နိုင်ပါတယ်။အခုလက်ရှိမြန်မာအခြေအနေမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့အစိုးရကိုစစ်အာဏာသိမ်းရာဇီအိမ်ဆောင်အစိုးရဖြစ်တဲ့ပုံမှန်အစိုးရဖြစ်တဲ့ပြည်ထွင်ပြည်ပေါက်ကိုပြသဖို့စူးစမ်းလာနေတာတွေ့ရကြောင်းလည်းဖော်ပြပါတယ်။အခုအခါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စစ်တပ်အစိုးရကကြီးညာတဲ့ဒီမိုကရေစီရွေးကောက်ပွဲတွေအချင်းစရာတွေအပေါ်မှာတတိနဲ့ရှုမြင်ကြဖို့လေသတိပေးထားပါတယ်နိုင်ငံတကာအတိုင်းအဝိုင်းနဲ့အာဆီယံအင်းကြီးချင်းတွေအနေနဲ့လက်ရှိအထင်ရှားတွေ့မြင်နေရတဲ့လက်ကွဲအတိုင်းအလဲအစခံမှလာစစ်အာဏာသိမ်းအုပ်ချုပ်ရေးကိုပုံမှန်အစိုးရဖြစ်လက်ခံပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားဝင်ပုံမှန်နီးလမ်းနဲ့ခန့်အပ်ခံရတဲ့ဝန်ကြီးချုပ်အဖြစ်အသိအမှတ်ပြုလက်ခံမှလာလို့လဲဆောင်းပါးကမေကွန်ထုတ်လိုက်ပါတယ်အခုအခါအဲ့ဒီမေကွန်ဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့မြန်မာအာဆီယံအင်းကြီးချင်းနိုင်ငံတို့ရင်ဆိုင်နေရတဲ့မေကွန်ဖြစ်နေပါပြီကူဂျူစီဘွားအတွက်ဆိုရင်လည်းအာဆီယံနိုင်ငံတွေနဲ့အတူတရုတ်ဘင်္ဂလားဒေ့ရှ်အိန္ဒိယတို့အနေနဲ့အခုလက်ရှိအခြေအနေကိုလက်မခံဘဲစတင်ကြဖို့လဲဆောင်းပါးကတိုက်တွန်းလိုက်ပါတယ်။ဩဂုတ်လ9ရက် Vatican News မှာတော့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အနေနဲ့မြန်မာနိုင်ငံတွင်းကစားနပ်ရိက္ခာချုပ်တည်နေတဲ့ပြည်သူတွေအတွက်အနည်းဆုံး6လစာရိက္ခာကျွေးမွေးနှစ်ရည်အတွက်အမေရိကန်ဒေါ်လာ86သန်းလိုအပ်နေတဲ့အကြောင်းသတင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်အတွင်းပြည်သူတွေအလုတ်ကင်တွေဆုံးရှုံးအစားအသောက်နဲ့လုံခြုံရေးဈေးနှုန်းတွေမြင့်တက်အကျန်းဖက်မှုတွေနိုင်ငံရေးမကြေတပ်မှုတွေနဲ့နေရာပြောင်းရွှေ့ရတာတွေပေါ်ပေါက်လာနေပါတယ်ကုလသမဂ္ဂရဲ့စားနပ်ရိက္ခာထောက်ပံ့ရေးအေဂျင်စီအနေနဲ့လာမယ့်6လအတွက်ရိက္ခာထောက်ပံ့မှု90ရာနှုန်းကျော်ကျဆင်းသွားမယ့်အခြေအနေနဲ့ရင်ဆိုင်နေရာကြောင်းကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကထုတ်ပြန်ခဲ့ပါတယ်ဒီကရဖေဖော်ရီလကအငါဖြစ်ရေးဆိုင်နေရသူအကြီးအတွက်နှစ်တသမ8သန်းရှိခဲ့ရာကဧပြီလမှာ6တသမ2သန်းအထိနှစ်ဆတိုးလောက်ပဲရှိကြောင်းရန်ကုန်မြို့တဝိုက်စည်ရန်သားရက်ွက်တွေကအိမ်အောင်စုပေါင်း90ရာခန့်လုံးနေပါဟာဝင်ငွေနေပါလုံးနဲ့အတွက်ငွေကြီးချင်းငှားပြီးတော့စားတော့နေကြရကြောင်းလဲဖော်ပြပါတယ် WFP အနေနဲ့ရန်ကုန်နဲ့မန္တလေးကလူဦးရေ2သန်းကိုအဓိကထားပြီးမြို့ပြရိက္ခာအစီအစဉ်အသစ်ကိုချမှတ်ဆောင်ရွက်နေရမှာမိခင်တွေကလေးတွေမတန်ဆွမ်းသူတွေနဲ့တကြည်ရွယ်ဦးတွေကိုအဓိကထားဆောင်ရွက်နေပါတယ်။အခုထိမြို့ပြဧရိယာတွေအတွင်းထောက်ပံ့ကူညီပေးခဲ့သူပေါင်း6သိန်းခွဲဝန်းကျင်ရှိပြီလို့သိရပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစလို့အခုထိနေရာရွှေ့ပြောင်းခဲ့ရသူ 18,000 ကျော်ကို WFP ကအကူအညီပေးနိုင်ခဲ့ပြီးစုစုပေါင်းပြည်သူ 100,000 ကျော်ကိုလည်းထောက်ပံ့ကူညီနိုင်ခဲ့ကြောင်းသတင်းမှာဖော်ပြပါတယ်ခင်ဗျာ။